အမေရိကန်ပြည်ထောင်စုကလေ့လာနေတဲ့အဲဘာမားပြည်နယ်ကိုစားပြုထက်လွတ်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်ဒေါက်ဂျွန်စ်အနိုင်ရသွားပါတယ်။ရွေးကောက်ပွဲရလဟာရီပပလီကန်ပါတီအတွက်သမကလိမ်မဲဆိုင်ရာမပွင့်မရလို့ရတဲ့ကျူးလွန်ခဲ့ဘူးလို့ဆိုတဲ့ဆွဆဲချက်တွေချမ်းမှာရီပပလီကန်ပါတီကိုယ်စားလှယ်ဖြစ်ရှင်ပြန်ခဲ့တဲ့ရိုင်မိုးကိုရွေးကောက်ပွဲနေ့မှာထောက်ခံကြောင်းပြောခဲ့တဲ့သမ္မတဒေါ်နယ်ထရန့်အတွက်ပါအထင်အရှားဖြစ်ခဲ့ရပါတယ်။ပြန်ဆိုင်မဲဆွယ်စီယုံကြပြီးနောက်မှာတော့ဒီမိုကရက်ကိုစလေဂျွန်စ်ကထောက်ခံမဲ49.9%တို့ရိုပဘလီကန်ကိုစလေမိုးက 48.4% တို့အတိအရခဲ့ကြတာပါယူကော့ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်ကိုစလေဂျွန်စ်အနေနဲ့ဇန်နဝါရီလမှာကျန်းသက်စာချင်းစုတာဝန်ယူရခါကျရင်တော့ကိုစလေနေရာတရားရှိတဲ့ထက်လွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ရိုပဘလီကန်ပါတီအနေနဲ့52နေရာဒီမိုကရက်က49နေရာထိရလာမှာဖြစ်တာကြောင့်သမ္မတထရန့်ရဲ့မူဝါဒတွေအကောင့်ထဲပေါ်ရေးကဲကဲကြောမဲအလားလာရလည်းရှိနေပါတယ်ဒီမိုကရက်ကိုစဲဂျွန်စ်ကတော့အဲဘာမှပြင်နေမှာလားမကနိုင်ငံတဝမ်းမှာပါစူးစိညင်ညော့လုံနိုင်တယ်ဆိုတာတသက်ပြလိုက်တာဖြစ်ကြောင်းရွေးကောက်ပွဲအနိုင်ရမင်းကုန်းဖြစ်မင်းညက်ကထောက်ကန်သူတွေကိုပြောချသွားခဲ့တာပါဂျမိုင်းဆက်ရှောက်မှုအလုတ်ကိုင်းနဲ့စီးပွားရေးပါဝင်တပ်ပြည်မှာရင်ဆိုင်နေရတဲ့အရေးကြီးကိစ္စတွေနဲ့ပတ်သက်လို့အထက်လွှတ်တော်မှာစောင်းစရာတွေအများကြီးရှိနေကြောင်းလည်းပြောဆိုထားပါတယ်ရီပပလီကန်ကိုစဲမိုးကတော့ရွေးကောက်ပွဲမှာရှုံးနေကြောင်းလက်မခံခဲ့လို့မင်းညက်ကပြောချခဲ့တဲ့မင်းကုန်းမှာလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေအဆုံးမသတ်သေးတဲ့အကြောင်းပြောဆိုထားပါတယ်